CNUC အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့အငင်းစားဗိုလ်ချုပ်မှူးကြီးဟောင်းဦးတန်းရွှေတို့မနေ့ကတွေ့ဆုံခဲ့မှုကိုကြည့်ရင်လက်ရှိမြန်မာစီးရေးနဲ့နိုင်ငံရေးနောက်ကွယ်မှာအာဏာရှင်ဟောင်းတဦးဟာအခုချိန်အထိရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံအရှိမြောက်ထက်မှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစစ်ရေးတင်းမာမှုတွေဖြစ်ပွားနေချိန်မှာညီညာရေးကိစ္စနဲ့ဆွေးနွေးဖို့ KNU ခေါင်းဆောင်တွေဟာနေပြည်တော်ကိုရောက်ရှိနေကြတာလည်းဖြစ်ပါတယ်အကြောင်းစုံကိုမန့်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်နိုဝင်ဘာလ29ရက်နေ့ကနေပြည်တော်မှာရှိတဲ့သူ့ရဲ့နေအိမ်မှာဗိုလ်ချုပ်မှူးကြီးဟောင်းဦးတန်းရွှေက KNU ခေါင်းဆောင်တွေကိုဖိတ်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်ဘာအကြောင်းအရာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရပါပဲငင်းကြဲရေးကိစ္စသဘောထားအမြင်တွေဖလှယ်နိုင်ဖို့ရှိတယ်လို့အများကသုံးသပ်ကြပါတယ်အခုလိုစစ်အာဏာရှင်ဟောင်းတပ်ဦးဖြစ်နာမည်ကြီးခဲ့တဲ့ဦးတန်းရွှေအနေနဲ့လက်နက်ကိုင်တိုင်းသားအဖွဲ့ဖြစ်တဲ့ KNU ကရင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုကိုအများပြည်သူသိအောင်ထုတ်ပြန်တာဟာလက်ရှိမြမတက်မတော်ရဲ့နောက်ကွယ်မှာသူရှိနေသေးတယ်ဆိုတာထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့မြမစီရေးလေလာသုံးသပ်နေတဲ့စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကပြောပါတယ်
ကျွန်တော်မြင်တော့လေကျွန်တော်ပုံမှန်လင်းပြောတော့ဒါအခုချိန်တည်းလေပူဇော်မှုဤတန်းရွှေကဒီတမ်းတော်ရဲ့နောက်ွယ်မှာကြည်နေသေးတယ်အရင်တုန်းကတော့ဟိုတမ်းတော်ရဲ့နောက်ွယ်ရဲ့နောက်တစ်ခုကခုနပြောတော့လေဟိုပီကန်ပြုတ်ပေါ့လေသူ့ရဲ့ပါတီရဲ့နောက်ွယ်မှာကြည်တယ်ဆိုတဲ့ဥစ္စာကတော့ထင်ထင်ရှားရှားတွေ့ရမှာဖြစ်ပါလိမ့်မယ်ဟောဒီကြားထဲမှာအခုပေါ့လေဒါပူဇော်မှုဤတန်းရွှေကတော့စားစုကြီးနဲ့တွေ့တာတစ်ခါပေါ်လာတယ်ဥဒါမူလုံးစီပေါ်နဲ့တွေ့တာပါလားပဒါဝတိဒီအားဖြင့်တော့ကုတုမူကြီးတရှိတာလုံးဝအငားယူသွားတော့လုံးဝမဖြစ်နိုင်ပါဘူး
။ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမြောက်ပိုင်းရေဆက်မှာစီးရရတင်းမာတဲ့အခြေအနေကလည်းဖြစ်ပေါ်နေတဲ့အချိန်ဆိုတော့အခုလိုတိုင်းနာလက်နက်ကိုင်ဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဦးတန်းရွှေကတွေ့ဆုံတာဟာသူ့အနေနဲ့ဒီငင်းငယ်ရေးကိုလူလားတယ်ဆိုတာပြသခြင်းနဲ့လို့ရောမြင်လို့ရမလားရှင်။
အဲ့တော့ဗမာပြည်နိုင်ငံရေးမှာဒီစစ်တပ်ကဟာတကယ်ကိုကရိုးသားသားနဲ့တိုင်းပြည်အတွက်ကိုရိုးသားသားပေါ့လေဖြစ်မယ်ရှိမယ်ဆိုလို့ရှိရင်တကယ်တကယ်အခုလက်ရှိအချိန်မှာအတော်စားစုကြီးနဲ့ဦးဆောင်မှုအောက်မှာရှိတဲ့မှာလေဘာဖြစ်လို့လဲဆိုတော့အခုဖြစ်နေတဲ့အချိန်များလုံးကကျွန်တော်ကသားတယောက်ဖြစ်တဲ့ခါကျတော့မွေးပန်းလူကြီးမင်းနဲ့တကယ်တကယ်တော့ပြစ်တင်ဖြစ်တတ်တာကငញ្ញံရေးပြေလို့ညီလာခံမလုပ်ခင်ပါအဝေကူကစစ်တပ်ကလည်းအပြစ်ရတာကိုအရင်ဆုံးပြင်ညာတက်ပါလေအပြစ်တိုင်းသားဘက်ကလည်းအပြစ်ရကြအဲ့တော့မရတဲ့လူကတော့ဟုတ်တယ်မလူဆိုးပါဗျာ။အဲ့တော့အဲ့လိုဖြစ်တဲ့လေဗျ။နောက်တစ်ခါစစ်တပ်ကအင်အားကြီးတဲ့ဖွဲ့စည်းပြစ်တဲ့ကြောင့်မို့သူဟာကိုကြီးတယောက်အနေနဲ့ကိုချင်းစာနာထပ်ဖို့လိုတယ်။အခုကခုနကတော့တော်ဒီနဲ့သွားပြီးတော့မှဟုတ်လားကျွန်တော်တို့အရင်သတ်မှတ်ထားတဲ့နယ်မြေတွေရှိတယ်။ဒါတွေကိုကြော်ပြီးတော့မှသူတို့အနာအထီကိုသွားပြီးတော့မှဟိုတွေးတူးစာမျိုးမှရှမ်းနယ်လည်းသွားလုပ်လိုက်ကချင်ကိုလည်းသွားလုပ်လိုက်ပလောင်လည်းသွားလို့လိမ့်နေအဲ့လိုမျိုးသွားပြီးတော့မှဟိုဗိုလ်ချားသူလိုဖြစ်နေတယ်ကျွန်တော်အမြင်ပေါ့လीအဲ့တော့အဲ့လိုလုပ်နေတာကကျွန်တော်တိုင်းသားဟိုဘက်ကလိုက်ကိုပြောတာမဟုတ်ဘူးတိုင်းသားတွေဘက်ကလည်းအခုလိုပေါ့လीငူဆယ်တို့ကားလန်းတို့လူတွေဒုက္ခရောက်အောင်တော့မလုပ်သေးဘူးဗျအဲ့တော့တစ်ချင်းပြေကငါပြောလို့ပေါ့တပ်စခန်းတွေတိုက်တာတော့ကျွန်တော်ကမပြောလို့နေမီတတ်တတ်မမမရှိတဲ့အခါကျတော့ဒီစစ်ပွဲတွေကဟိုဖြစ်နေကြပါပဲစစ်ပွဲတွေဖြစ်နေခတ်နေတယ်များတော့ဘလို့မှနိုင်ငံရေးစကားပြောတယ်ဆိုတာကအသေးပဲမရှိပါဘူးဗျ
။ဒီအတော့အတွင်းမှာပဲနေပြည်တော်ကိုရောက်နေတဲ့ KNU ဥက္ကဋ္ဌစောမူတူစေဖိုးကောင်းဆောင်နဲ့ကိုစလေအဖွဲ့နဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေဆိုင်ရာတုံးတည်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကတော့ငင်းကြီးကြီးနဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုတွေ့ဆုံပွဲပြီးမှအခုလိုပြောကြားခဲ့ပါတယ်
။ဒါပဲဖြစ်ကောင်းတဲ့တွေ့ဆုံမှုအငင်းညာရရှိတဲ့သူတို့အမြင်သူတို့တော်ရားတွေပြောပြရတယ်။ငါတို့ကလည်းငင်းညာလိုချင်တဲ့ပုံစံများဖြစ်တဲ့အတွက်ကိုယ့်အမြင်ကိုယ်တော်ရားတွေပြောတယ်။အဲ့ဒီမှာငင်းညာရဲ့အတွက်ဂျိုဘန်အထုပ်သူမှန်မမြောက်ကိုကအနမတ်လေးစားတယ်။နော်။တံမိုးလဲထားတယ်။သူကလည်းပြောလိုက်ပါတယ
်။အလားတူ KNU ခေါင်းဆောင်တွေဟာသမရဟောင်းဦးသိန်းစိန်နဲ့လည်းမနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။နိုဝင်ဘာလ25ရက်နေ့ကတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေနဲ့နှစ်ဖက်တက်နေရာချထားရေးကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းကာကွယ်ဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်